ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်လုံခြုံရေးတပ်ဖွဲ့ဝင်တွေကလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တဲ့အကြောင်း OHCHR ခေါ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြီးခဲ့တဲ့သတင်းပတ်တောက်ကြနေ့ကအစီရင်ခံစာထုတ်ပြန်ခဲ့တဲ့အပေါ်ဒီကျူးလွန်ချိုးဖောက်မှုတွေကိုအမေရိကန်ပြည်ထောင်စုကလည်းစိုးရိမ်မကင်းဖြစ်ကြောင်းနဲ့တိတိကျကျစုံစမ်းဖော်ထုတ်ဖို့တနင်္လာနေ့ကတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ဆုံမေးမြန်းပြီး OHCHR ကအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။အကြောင်းဆိုကိုတော့ကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါရှင
်။လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCHR ကဖေဖော်ဝါရီလ3ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာရခိုင်ပြည်နယ်ရှိရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလူမျိုးရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တယ်လို့ဖော်ပြထားပြီးလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျိုးရောက်နိုင်တယ်လို့ဖော်ပြထားပါတယ်။အခုလိုကုလသမဂ္ဂရဲ့အစီရင်ခံစာပါတွေ့ရှိချက်တွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနအနေနဲ့လွန်စွာဆွေးနွေးမကင်းဖြစ်ရတဲ့အကြောင်းရခိုင်ပြည်နယ်မှာနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ကြောင်းဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့လွန်စွာစိုးရိမ်မကင်းဖြစ်တဲ့အကြောင်းကိုအစဉ်တစိုက်အမေရိကန်ပြည်ထောင်စုကထုတ်ဖော်အသိပေးခဲ့တဲ့အကြောင်းနိုင်ငံရေးဌာနအရှိအအရှာရေးရာပြောခွင့်ရအမျိုးသမီးကတ်တီနာအာဒမ်စ်ကတနင်္လာနေ့မှာပြောပါတယ်။ဒါ့အပြင်ကုလသမဂ္ဂရဲ့အစီရင်ခံစာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကလေ့လာသုံးသပ်နေဆဲရှိတဲ့အကြောင်းဒါပေမဲ့ဒီတော့တွင်မြန်မာအစိုးရအနေနဲ့ဒီတွေ့ရှိချက်တွေကိုအလေးအနက်ထားပြီးဒေသခံတွေကိုအကာအကွယ်ပေးရမှာစတဲ့တဘို့ကြိုးပမ်းအားထုတ်ဖို့အပြင်ဒီဆွဆွဲချက်တွေကိုတိတိကျကျခိုင်လုံစွာစုံစမ်းစစ်ဆေးပြီးလူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူဖို့နဲ့ဒီကျူးလွန်ချိုးဖောက်မှုအကြောင်းတိုင်ကြားသူတွေကိုလည်းအကာအကွယ်ပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းကြောင်းဖော်ပြထားပါတယ်အခုလိုပြည်ပခဖြစ်ပွားရာဒေတာကိုလူသားချင်းစာနာမှုအထောက်ကူနဲ့သတင်းယူခွင့်ပြန်လည်ပေးဖို့ကိုလည်းအစိုးရကိုထားလောင်းတောင်းဆိုကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမျိုးသမီးတွေနဲ့ကလေးငယ်တွေကိုမတရားပြုကျင့်တာအပါအဝင်လူမျိုးရေးတပ်ဖွဲ့တွေကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်အရာရှိတွေကိုအရေးယူပေးဖို့လူခွင့်ရေးစောင့်ကြည့် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကဖေဖော်ဝါရီလ6ရက်နေ့ရက်စွဲနဲ့တိုက်တွန်းလိုက်ပါရယ်။အော်တိုဘားလအစောပိုင်းတုန်းကရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာရှိတဲ့နေကြားဆောင်ကင်းစခန်းနေတိုက်ခတ်ခံရမှုအပြီးမြန်မာပြည်ကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းပြီးလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCHR ကခုလိုအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပါတယ်မြန်မာလူမျိုးရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးပြုလုပ်စဉ်လူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေရှိခဲ့တဲ့အကြောင်း OHCHR ယုံပြောခွင့်ရအမျိုးသမီးရာဗီနာရှမ်ဒါဆန်ဒီကအခုလိုပြောပါတယ
် Mass gang rapes killings, including of babies and young children, brutal beatings, disappearances, and other serious human rights violations.
Osu phwe atama pyu chin mu dwe, mwe kin sa dwe ne clean ye dwe apaw win lu dwe go tat phyat mu dwe, ye sat sat yai hne mu dwe, atin atama kho saung mu dwe pyin, tacha so yin bu ya lu akwin ye chu lun chho phaw mu dwe go, myama lun jong ye tat dwe ga, yakhan pi ne myaw pai မောင်တော်မှာနေမြေရှင်းလင်းရေးလှုပ်ရှားကျူးလွန်ခဲ့တဲ့အကြောင်းအသေးစိတ်ကိုအစီရင်ခံစာမှာဖော်ပြထားပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းဘူတီတောင်မောင်တော်ဒေသမှာရှိတဲ့မွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေဟာစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်နေတယ်ဆိုတဲ့စွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးသွားမယ်လို့ဒေါ်ဆန်းစုကြည်ကကတိပေးကြောင်း OHCHR ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးဇာယီအယ်ဟူစိန်ကဖေဖော်ဝါရီလ3ရက်နေ့ကပြောကြားခဲ့ပါတယ်။ဒီတော့တွင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်တို့မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေတည်ဆောင်လာတဲ့ Food Flotilla for Myanmar လို့နာမည်ပေးထားတဲ့တင်မောဟာမူလကရန်ကုန်စစ်ကမ်းကိုအခုလ10ရက်နေ့မှာရောက်ရှိဖို့ရှိပေမဲ့ရာသီဥတုဆိုးဝါးမှုကြောင့်စီစဉ်ထားတဲ့တရက်နောက်ကျပြီးဖေဖော်ဝါရီလ9ရက်နေ့မှာအစောဆုံးရောက်နိုင်လိမ့်မယ်လို့လူသားချင်းစာနာတဲ့အကူအညီပေးရေးအစီအစဉ်ကိုဦးဆောင်သူတွေကပြောပါတယ်ခင်ဗျာ